နေပြည်တော်မှာဒီကနေ့ပြောကြားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းပေါ်နိုင်ငံတကာသံတမန်တွေကအကောင်းမြင်ချီးကျူးပြောဆိုပါတယ်ဒီမိန့်ခွန်းဟာအပြုသဘောဆောင်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာနဲ့အစိုးရရည်တည်နေရတဲ့အနေအထားတွေအပေါ်ပိုနားလည်သဘောပေါက်စေတယ်လို့လည်းဆိုပါတယ် AP သတင်းတပုတ်ကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါတယ်ရှင်
နေပြည်တော်ကအပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဘုဒ္ဓနာနှစ်မှာဒီကနေ့မနေ့စင်နာရီကမြန်မာနိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားခဲ့တာပါဒီမိန့်ခွန်းပြောကြားချိန်မှာမြန်မာနိုင်ငံတွင်းကမျိုးကြီးတချို့မှာမိန့်ခွန်းပြောချိန်နဲ့တပြိုင်တည်းလူစုလူဝေးနဲ့ကြီးရှုခဲ့ကြသလိုမိန့်ခွန်းပြောကြားတဲ့ခန္ဓာကိုယ်တော့နိုင်ငံတကာတန်တမန်တွေအဖွဲ့အစည်းတွေပြည်တွင်းပြည်ပသတင်းမီဒီယာတွေတက်ရောက်ခဲ့ပါတယ်ကုလသမဂ္ဂကလေးငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF ရဲ့ဒုတိယဌာနကိုယ်စားလှယ် Paul Edwards က
ကျွန်တော်အမြဲပဲကောင်းမြင်ပါတယ်ငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းညီညွတ်ရေးအတွက်သူဟာအားလုံးအတူတူကလက်တွဲပြီးလှုပ်ဆင်ခြင်းကြောင့်ပြောတော့ပါတယ်ဒီအကြံပြုချက်ကိုလက်ခံပြီးဒီအတိုင်းလှုပ်သွားပါမယ
်ဩဂုတ်လကုန်ပိုင်းကအာဆာရိုဟင်ဂျာအကြံဖက်သမားတွေကမြန်မာလုံခြုံရေးရေကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလုံခြုံရေးတပ်တွေကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့တာမှာရခိုင်ပြည်နယ်ရင်းကဒေသခံမော်စလင်တိမ့်နဲ့ချီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့တာကြောင့်မြန်မာအစိုးရပေါ်နိုင်ငံတကာကဝိုင်းဝန်းဝေဖန်ခဲ့ပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြကြတဲ့အချက်အလက်တိုင်းဟာအမှန်မဟုတ်ဘူးလို့တော့အစိုးရဘက်ကညင်းကျက်ထုတ်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာရုရှားသံတမန်နီကိုလေးလစ်စတိုပါဒော့ဖ်ကတော့တောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်အကောက်မြင်ပါတယ်။
So there's the first step I think it was a good.
ပထမခြေလှမ်းအနေနဲ့ဒါဟာကောင်းမွန်တဲ့မိန့်ခွန်းပါ။အဲ့နောက်တော့လက်တွေ့အကောင်အထည်ပေါ်ဆက်လန်းသွားမယ်ဆိုတာကျွန်တော်ယုံပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့အတူလက်တွဲလှုပ်ဆောင်မှုအဆင်သင့်ရှိနေတယ်ဆိုတာနဲ့နိုင်ငံတကာမိသားစုတွေရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလေးထားရဆိုတာကိုရှင်းရှင်းလင်းလင်းပြောထားလို့ပါ
ရခိုင်ပြည်နယ်ကပြည်ပခါရီကြောင့်ဒေသခံမွတ်စလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်ဒါပေမဲ့လည်းဒီရေအတွက်နဲ့ပတ်သက်ပြီးအသေးစားစစ်ဆေးမှုတွေလုပ်ရမှာဖြစ်တယ်လို့လူမှုအတိုင်းအဝိုင်းအတွင်းသဟဇာတာရှိရှိနေထိုင်နေတဲ့သူတွေကိုပြန်လည်လက်ခံသွားမယ်လို့မြမအစိုးရဘက်ကပြောထားတာပါပြဿနာဖြစ်နေတဲ့နေရာကိုပဲမကြည့်ပဲတိုင်းပြည်လုံးရဲ့အနေအထားကိုထက်တွက်ဖို့လဲတောင်းဆန်းစုကြည်ကသူ့မိန့်ခွန်းအတွင်ထက်တင်ပြောဆိုပါရဲမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ဟောင်လီယန်းကလည်းတောင်းဆန်းစုကြည်ရဲ့မိန့်ခွန်းကြောင့်အခြေအနေကိုပိုသဘောပေါက်လာရတယ်လို့ပြောပါရဲ
အရန်ကောင်းတဲ့မိန့်ခွန်းပါမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်အပေါ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပိုပြီးနားလည်နိုင်အောင်အထောက်အကူဖြစ်စေမှာပါဒါအပြင်မြန်မာအစိုးရရည်တည်နေတဲ့အနေအထားနဲ့ပတ်သက်ပြီးတော့လဲနိုင်ငံတကာကပိုနားလည်နိုင်စေဖို့အထောက်အကူဖြစ်မှာပါ
သူတို့နေလူကိုမိရှုဖြစ်စည်းခံရပြီးဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာတယ်လို့ပြောဆိုသူတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံဆိုင်ရာတန်မတ်မိုဟာမက်ဆော်ဖီယာရာမန်ကလည်းဒေါန်ဆန်းစုကြည်ပြောကြားတဲ့အတိုင်းလက်တွေ့အကောင့်တွေဖော်ဖို့လိုတယ်လို့ဆိုပါတယ်
I would simply say one thing that whatever
ကျွန်တော်ခက်ရှင်းရှင်းပြောနေတာတခုကတော့သူပြောတာတွေကအင်တာနက်မှာကောင်းပြီးကျွန်တော်အနေနဲ့လည်းမှန်မှန်ကန်ကန်အကောင့်တွေပေါ်ဆောင်ရွက်သွားဖို့ပါပဲ
ပြိပခါတွေဖြစ်ပွားခဲ့တဲ့ယော်ရီတွေကတဝက်ကျော်ကတော့ပဂရိအတိုင်းရှိနေခဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်အမုန်းတရားနဲ့ကြောက်ရွံ့ခြင်းကြောင့်ကဘာကြီးအနေနဲ့ပူလောင်ကျွမ်းစေပြီးပြိပခါတိုင်းဟာအဲ့ဒီအမုန်းတရားနဲ့ကြောက်ရွံ့ကြီးစိုးမှုကနေဆင်းသက်လာတာဖြစ်တယ်လို့ဆိုပါတယ်ဒီအမုန်းတရားနဲ့အကြောက်တရားဆင်းသက်လာရအကြောင်းရင်းခံတွေကိုဖယ်ရှားပြစ်မှသာမြန်မာနိုင်ငံကနေရောကဘာကြီးကနေပါပြိပခါတွေကိုအဆုံးသက်ချုပ်ငိမ့်နိုင်မှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုပါတယ်ခင်ဗျာ